အာကာသရဲကိုရောက်နေတဲ့ဂျပန်ဆက်ရုပ်အာကာသယာဉ်မှုကကမ္ဘာသူကမ္ဘာသားတွေကိုနှုတ်ဆက်လိုက်ပါတယ်။ဒီလာဆန်းပိုင်းမှာဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းတွေကိုရောက်သွားတဲ့အာကာသဆက်ရုပ်အာကာသယာဉ်မှုကီဘိုရိုကဒီပထမဆုံးကမ္ဘာကြီးကိုဆက်သွယ်ပြောကြားတဲ့နှုတ်ဆက်ဗီဒီယိုကိုအာကာသတာဝန်ရှိသူတွေကဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။လကဘာပေါ်ကိုပထမဆုံးရောက်ခဲ့တဲ့အာကာသယာဉ်မှုနီးလ်အမ်စထရောင်းပြောခဲ့တဲ့စကားကိုအတူယူပြီးတော့2013 August 22ရက်နေ့မှာဆက်ရုပ်တရုတ်ကအားလုံးအတွက်တောက်ပတဲ့အနာဂတ်စီခြေလှမ်းသေးလေးတစ်ခုလှမ်းနိုင်ခဲ့ပြီလို့ဆက်ရုပ်အာကာသယာဉ်မှုကီဘိုရိုကပြောခဲ့တာပါ။အပြည်ပြည်ဆိုင်ရာအာကာသစခန်းကိုထိန်းချုပ်ကုကဲနေတဲ့ဂျပန်အာကာသစူးစမ်းရေးအေဂျင်စီကဂျပန်အာကာသယာဉ်မှုရဲ့နှုတ်နဲ့ညွှန်ကြားချက်တွေကိုရောမြေပြင်ကနေပြီးတော့အဝေးထိန်းညွှန်ကြားချက်တွေနဲ့ပါဆက်ရုပ်အာကာသယာဉ်မှုကီဘိုရိုကိုစမ်းသပ်ညွှန်ကြားမှာဖြစ်ပါတယ်။သူကိုဂျပန်ဘာသာစကားနဲ့ပဲပြောကြားလို့ရမှာပါ။73လက်မကျော်ကျော်အမြင့်ရှိပြီးတော့အလေးချိန်2ပေါင်ကျော်သာရှိတဲ့ဂျပန်ဆက်ရုပ်အာကာသယာဉ်မှုဟာ၈နှစ်ဒီဇင်ဘာလကြာမှကမ္ဘာမြေကိုပြန်ပြီးတော့ဆင်းသက်ဖို့စီစဉ်ထားပါတယ်ရှင်။